ရဲတော်ဘုံဦးချုပ်ခင်ရဲ့ဂျာလာပရီနေသတင်းစာရှင်းပွဲမှာကန်တော်ကြီးကံပတ်လန် H2O ရေကစားမန်းနံမှာဘုံခွဲခဲ့တဲ့ဖြစ်စဉ်တစ်ခုလုံးကိုအကောင့်တွေဖော်ပြီးခဲ့သူလို့ဆွဆွဲခံရတဲ့ကိုဖြိုးဝေအောင်ကိုဖမ်းဆီးမိတဲ့အကြောင်းအသေးစိတ်အချက်လက်တွေနဲ့သတင်းထုတ်ပြန်ခဲ့ပါတယ်။အပန်းခံနာရတဲ့ကိုဖြိုးဝေအောင်ဟာဒီလိုထိတ်လန့်စရာလုပ်ရတွေလုံးဝမဟုတ်တဲ့အပြင်ဘုံခွဲမှုနဲ့လည်းပတ်သက်မှုမရှိတဲ့အကြောင်းဇနီးဖြစ်သူမထီထီကနေအခုလိုပြောပြပါရတယ
်။သူတို့သတင်းစာထဲမှာကိုကျမကဖတ်ပြီးပါပြီ။အဲ့ဒီထဲမှာပါတာတော့သူတို့ကတပတ်လောက်ကြာအောင်စုံစမ်းစစ်ဆေးမှုလုပ်ပြီးမှတေတာမှဖမ်းတယ်ပေါ့နော်။အဲ့ဒီအနေထားတိုင်းမဟုတ်ဘူး။သူ့ကိုလာခေါ်တဲ့အချိန်မှာသူကဘယ်သူဘဝဘယ်လိုပုံမျိုးဆိုတာတော့မသိပါဘူးရှင်။သူတကယ်လို့ဒီကိစ္စမှာသူပါဝင်မယ်ဆိုလို့ရှိရင်သူဘယ်လိုမှဆက်နေစရာအကြောင်းမရှိဘူးကျမတော့ထင်ပါတယ်။ခုလိုမျိုးဖြစ်သွားတဲ့ပြဿနာတစ်ခုလုံးဘလို့မှလည်းမထင်မှတ်ထားတာပါတအားနဲ့ပုံလုံးချက်ချွာသွားပါတယ်ပြီးတော့ဒီကြောက်စရာကောင်းတဲ့ကိစ္စရဲ့ကိုဖန်တီးမဲ့လူတရားမဟုတ်ဘူးလို့ကျမတော့ကျမယုံကြည်တယ်
သူကဆက်ပြီးအခင်းဖြစ်ပွားစဉ်အခြေအနေကသူ့ရဲ့ခင်မုန်းဟာပောက်ကွေးရနေရာနဲ့အလံဝေးပြီးလုံးဝမဆက်ဆက်တဲ့ရန်ကုန်မြို့နယ်လုံငန်းပင်မှာတစ်ချိန်လုံးရှိနေခဲ့တယ်လို့ RFA ကိုရှင်းပြခဲ့ပါတယ
်။သူကတော့နေရောညပါဆင်းနေရပါတယ်။ဟိုတကြံပိတ်ရအတွင်းမှာလုပ်တဲ့လုပ်ငန်းဖြစ်ပါတယ်။သူတို့တကြံပြီးပြီဆိုပြန်ဖွင့်ရမှာပေါ့နော်။ပြန်ကင်းစင်တာမှာပါ။တကြံမစခင်နေရသူကတကြံအနေမှာလုပ်တော့ခုရတယ်ဆိုတာပြောတယ်ပေါ့နော်။ပထမကျတော့သူကမြင်းဒီကုန်းမှာဝင်နေတာပါ။စီတီမက်ပါပဲ။ဟိုပြန်ကင်းစင်တာမှာအလုပ်ဝင်ရမယ်။ဒါပေမဲ့တကြံနေပြီးလုပ်ရမယ်ဆိုတော့နေရောညပါလုပ်ရမယ်လို့ပြောပါတယ
်။ဖော်ခွေးတေခံအဖြစ်ဖန်ခံထားတဲ့ကိုဖြိုးဝေအောင်ရဲ့ဇနီးမထီလီပြောသွားတာပါစစ်ဆိုးရဝန်ထမ်းတွေပါဝင်လူ၁၀ဦးတည်ဆိုပြီး150လောက်တန်ရာရခဲ့တဲ့ပောက်ကွဲမှုဖြစ်စဉ်ကိုစွားမြင့်မြမကျောင်းသားစစ်တီတော်များအဖွဲ့ကဦးဆောင်ပြီးသူရဇော်အုံကျော်ထေးတို့ကလက်ပြပုံးပစ်ပြီးပောက်ခွဲခဲ့တဲ့အကြောင်းသူတို့နှစ်ဦးပါဝင်မျိုးရေးခေါ်စိုးမိုးတို့ဟာတပတ်နိုင်ငံကိုတင်းချောင်လွတ်မြောက်သွားတယ်လို့လည်းစစ်ဆိုးရရဲ့သတင်းစာရှင်းပွဲကဆိုပါတယ်မထီထေးကတော့ဖန်ခံရတဲ့သူခင်မောနာဒီလိုကိစ္စမျိုးကျွလွန်ရိုးမှန်ရဲ့သူလဲသိမ်းချောင်နေမှာဘောလို့ပြောပါတယ
်ဒီကိစ္စဒီမှာသူပါတယ်ဆိုလို့ချင်းသူစက်မှတ်ထားတယ်တရက်ခန့်နေတော့လွတ်ထွက်သွားသေးတာသူလဲဘလို့မှဒီမှာနေနိုင်မယ်လို့တော့မထင်ပါဘူးဒါပေမဲ့သူကအနေတိုင်းဘာညာဘာမှမပြတ်ပါဘူးပုံမှန်တိုင်းပဲနေသွားတာပါဒီကြောက်စရာကောင်းတဲ့ဖြစ်ရဲ့ကြီးကိုပါဝင်လာတယ်ဆိုလို့ချင်းတခုခုတော့ဖြစ်နေမှာပါသူမှအဲ့ဒီအမူအရာဘာမှမရှိပါဘူးရှင
်ကုဖြိုးဝေအောင်ရဲ့ဇနီးမထီထီဖြစ်ပါတယ်ကိုဖြိုးဝေအောင်ကိုဘုံကွဲပြီးတပတ်ကြာ22ရက်နေ့ညတကောင်ကျော်တနာရီလောက်မှာလက်ွက်လူကြီးတွေနဲ့ရဲတွေကအိမ်ကိုလာပြီးခေါ်ဆောင်သွားတာဖြစ်ပြီးသူ့ရဲ့တမန်လူသုံးပစ္စည်းတချို့လည်းတပတ်လေးယူဆောင်သွားတယ်လို့ပြောပါတယ
်။နောက်22ရက်နေ့ညတနာရီလောက်ကလာတာပါ။လက်ွက်ကလူတွေနဲ့လာပြီးတော့ဧည့်သည်ဖြစ်ဖို့ပါဆိုဝင်လာတယ်။ဧည့်သည်ဖြစ်ပြီးသွားတဲ့အချိန်မှာထိုင်ထိုင်ထိုင်ဆိုကျွန်မတို့ထိုင်ရင်းပြီးတော့အိမ်မှာပေါ့နော်ဆိုချရတယ်ပါတယ်ပေါ့နော်။ဒါပေမဲ့အိမ်ရနေပြီးတော့မတင်ရစရာကောင်းတဲ့အရာပါတခုမှမရပါဘူး။တာမန်လူသုံးပါဖြစ်တဲ့ကွန်ပျူတာ၊လက်တော့လေးတစ်လုံးနဲ့ကင်မရာရယ်ဖုန်းရယ်ပေါ့ဒါပါပဲ။အဲ့ကြတော့ပေါ့နော်ကျွန်မတို့အနေထားကလည်းဒါဘာမှမဟုတ်ဘူးလို့ပဲထင်တာပါ။ဒါပေမဲ့တကယ်တင်းလာရှင်းလင်းပွဲဆိုတဲ့အချိန်ကျမှကျွန်မတို့ကဒီကိစ္စကိုသိလိုက်ရတာပါ
။မထီထီနဲ့မိသားစုမှာတာမီနှစ်ယောက်တည်းရှိပြီမဲ့တင်းလာရှင်းပွဲမှာတော့၃ဦးလို့ဖော်ပြတယ်လို့ရင်းစာမှာရေးထားတဲ့အတိုင်းတေချာလိလစုံစမ်းပြီးမှန်ကန်တဲ့တက်တီအထောက်ထားတွေနဲ့ဥပဒေအတိုင်းဖမ်းဆီးတာမျိုးမဟုတ်ပဲရုတ်တရက်မရရအောင်နာမည်ခံတရားခံကိုရှာဖမ်းတယ်လို့မျိုးဖြစ်နေတယ်လို့လည်းကိုဖြိုးဝင်အောင်ရဲ့မိသားစုဝင်တယောက်ကပြောပြပါတယ်သူ့ကိုဖမ်းပြီးကလေးကဇနီးတွေကိုရောမိဘညီကိုတွေကိုပါဒီကနေ့ထိအကြောင်းမကြားပဲဇနီးဖြစ်သူကရက်ွက်လူကြီးကိုအကြာခဏစုံစမ်းမေးမြန်းတဲ့အခါမှာတင်းစာရှင်းပွဲမတိုင်ခင်ငါးရက်အလိုကတရားခံကိုပြီးတော့မှပါမကြာခင်လွတ်ပေးပါလိမ့်မယ်လို့ရက်ွက်လူကြီးကပြန်ပြီးပြောခဲ့မှုကြောင့်လည်းသိရပါတယ်အစ္စလာမ်ဘာသာဝင်တွေဖြစ်ပေမဲ့သူတို့ဇနီးမောင်နှံဟာဘာသာရေးအဆိုးမရှိသလိုဘာသာကွဲပြားသူတွေနဲ့ပါခင်မင်ရင်းနှီးပြီးနိုင်ငံရေးလက်ကင်းရှင်းတဲ့အကြောင်းခင်မုန်းနေရရိုးရိုးအေးအေးနေသလိုပရာဟိတလုပ်ငန်းတွေမှာလည်းတကြွတဲ့အကြောင်းဇနီးဖြစ်သူကပြောပြပါတယ်။ဖောက်ခွဲရေးကိုဦးဆောင်တယ်လို့စေဆူရကပြောတဲ့ကိုသူရဇော်နဲ့ရင်းနှီးပတ်သက်နေတာကို RFA ကမေးမြန်းကြည့်ရမှာတော့
သူရဇော်ဆိုတဲ့ပုံကုန်နဲ့ကအဲစာကူရာဆိုင်ထဲမှာချယ်ရီဝင်းဆောက်လုပ်ရေးမာတွေကအတူတူအလုပ်တွေလုပ်တာပါတွေလုပ်တာဆိုပေမဲ့သူကဆယ်ပဲပေါ့နော်သူပိုင်းနဲ့သူပါနောက်ပိုင်းမှာဟိုတာဝါကရိန်းကိစ္စရင်းနဲ့ပေါ့နော်ရေရလျက်စစ်စီမံကိန်းတွေမှာကရိန်းနေတင်တဲ့ကိစ္စနဲ့လက်စုပဲပါဝါတယောက်အနေနဲ့ပေါ့နော်သူလိုက်ရလာခင်မင်းရင်းအင်းကတော့ရှိပါတယ်ရှင်ဒါပေမဲ့သူ့လိုပဲချန်တဲ့လူတွေမှာလည်းရှိပါတယ်အကုန်လုံးနဲ့ပေါ့နော်ကံကလုပ်ငန်းအတူတူအများကြီးလုပ်ဘူးရဲ့ဆိုတာလည်းမဟုတ်ပါအရှင်ကျမတို့ဒီမှာစီတီမက်ကလုပ်ငန်းတစ်ခုပဲဒီတူရစော်နဲ့တွဲလုပ်ဘူးကပါဖြင
့်စီဆွေရရဲ့ရေကျုပ်ဘုံကျုပ်ခင်ရဲ့ပြောဆိုချက်တွေဟာမခိုင်လုံတဲ့ဆွဆွဲချက်တွေလာဖြစ်ပြီးခင်မိုးနဲ့ကိုဖြိုးဝီအောင်နဲ့လုံးဝမပတ်သက်တဲ့အကြောင်းဇနီးဖြစ်သူမထီထီကလည်း RFA ကိုရှင်းပြခဲ့တာပါခင်ဗျာ